စကိုင်းတိုင်းစကိုင်းမြို့တောင်မြို့နယ်တောင်ကြားကျေးရွာတွေကိုနယ်မြေရှင်းလင်းရေးလှုပ်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်အတော်များများမိရှို့ခံခဲ့ရပါတယ်။ဒီပဲရင်မြို့မှာဆိုရင်လဲစစ်ရှောင်းနေဇက်တိုက်ပုန်းခိုနေဆဲဖြစ်ပြီးအကူအညီတွေလိုအပ်နေကြပါတယ်။စကိုင်းတိုင်းအခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးမှာပါခင်ဗျာ
။စကိုင်းမြို့နဲ့မြင်းမှုမြို့အဆက်မှာရှိတဲ့တောင်မြို့ကျေးရွာနဲ့တောင်ကြားကျေးရွာတွေကိုမနေ့ကဩဂုတ်လ29ရက်မှာစစ်ကောင်စီကနေမြေရှင်းလင်းရေးလှုပ်ချိန်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာပါ။ဒေသခံကာကွယ်တပ်ဖွဲ့ဝင်တကူကအခုလိုပြောပါတယ်
။တောင်မြို့ရွာကိုစစ်ကြောင်းထိုးတာ။အဲဟိုတောင်ကြားရွာကိုရောက်မှာတောင်ကြားရွာကျလည်းမိရှုတယ်။အဲ့မှာလည်းကျွန်တော်တို့သခိုင်းခင်ရင်ရင်းနေရဲ့နောက်တစ်ခါကျတော့အဲ့မှာဒေသခံဘက်ကဖရရဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုထိတွေ့မှုဖြစ်တာ။တပ်ဖွဲ့ကလည်းနည်းနည်းတော့ပြင်းထန်မှုရှိတယ်။ရွာကတော့တော်တော်များများမိလောင်မိရှုခံမိရှုခံရတယ်
စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေအတွင်းတောင်မြို့ရွာကနေအိမ်38လုံးမီးလောင်ကျွမ်းသွားပြီးတောင်ကြားရွာကနေအိမ်3 ပုံ2ပုံနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောပါတယ်။တိုက်ပွဲမှာနှစ်ဖက်အကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကဆိုပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့တရင်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရင်ထုတ်ပြန်တာလည်းမရှိသေးပါဘူး။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမြန်မာစစ်တပ်ဟာအကြမ်းသားကျေးရွာတွေကိုမီးရှို့နေတယ်ဆိုတာမဟုတ်တဲ့အကြောင်းညင်းဆိုထားပါတယ်။ဒါပေမဲ့လည်းတိုက်ပွဲဖြစ်ပွားရာနေရာတွေမှာကျေးရွာတွေမီးရှို့ခံနေရတဲ့တဲ့င်းတွေရက်ဆက်နီးပါးထွက်ပေါ်နေတာပါ။ဒီပိုင်းမြို့နယ်ထဲမှာဆိုရင်လည်းစစ်ကောင်စီကနေမြေရှင်းလင်းချိန်နေနေမီးလောင်ကျွမ်းခဲ့လို့စစ်ဘေးရှောင်နေရတဲ့စစ်ဘေးရှောင်3000နီးပါးရှိနေပြီးစားဝတ်နေရအခက်အခဲတွေကြုံနေရပါတယ်။စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကအခုလိုပြောပါတယ
်။ဦးမဲအိမ်မဲလူကြီးက900ကျော်400ကျော်တရွာဒီရွာတရွာဆိုအဲ့လောက်ရှိတယ်။အော်ဆာဝင်းမီရောခက်ခဲရတယ်။ဆာမအင်ဂျင်နီယာဆိုပြီးတော့ဒီအစလိုက်ကပဲဒီလိုရတာ။ဒီဒီကောင်ကပြီးသွားရင်လည်းသူနေရတယ်ဆာရတယ်မရှိဘူး။ဒီရေရွာမီရီတင်တင်လက်ကောင်ကြီးကမီလိုအောင်ရနေပြီးတော့ဟောဘာလို့တော့အစီမံပေးနေတယ်လို့ပြောနေတာ
။ဒီပိန်းမြို့နယ်တဲ့ကကျေးရွာတွေကိုစစ်ကောင်စီကဩဂုတ်လစံကရေကနေမီရှင်းလင်းတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ဩဂုတ်လတတိယဘက်ထဲမှာနေကျေးရွာ၄ရွာကနေ900နီးပါးမိရှုခံခဲ့ရတယ်လို့ဒေတာကန်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ Data for မြန်မာအဖွဲ့ရဲ့စစ်တမ်းတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ကျော်အတွင်းစကိုင်းတိုင်းကနေ2000ကျော်မိရှုခံခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေနေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းမှာမိရှုဖျက်ဆီးတာလို့ဒေတာကန်တွေကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကလည်း PDF ဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့တွေမိရှုဖျက်ဆီးတာဆိုပြီးပြောဆိုလေးရှိပါတယ်။